Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် April 18ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်စီစဉ်မှုကတော့ကျွန်မခင်မြူထွေးပါရှင်။
ကျမအေသနာကျော်ပါအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့အီရန်နိုင်ငံဘိုက်ဒန်မြို့တော်ကိုရောက်ရှိနေပြီးတော့အီရန်နဲ့ဆီးရီးယားနိုင်ငံတို့က IS Islamic စစ်သွေးကြွတွေစစ်ဆင်တဲ့နေရာမှာအမေရိကန်ကဘလို့အဖြစ်လှုပ်ဆောင်နိုင်မလဲဆိုတာကိုဆွေးနွေးနေပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဒီမိုကရေစီထူထောင်ရေးဟာလေးလေးနက်နက်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်လာဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြဖို့ရှိပါတယ်မက်ကင်ပျူတွေ
ဟုတ်ကဲ့ပါရှင်ဆိုမဲအီသနာကျော်ပြောသလိုပါပဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်ယူပြီးတဲ့နောက်မှာပရမဆုံးချိန်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာဒီနေ့ပြည်သူတွေကိုနှစ်သက်ကူမိန့်ခွန်းပြောကြားသွားပါတယ
်ငြိမ်းချမ်းရေးညီလာခံများနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအားလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတစ်ခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေး
ဒေါက်ဆာစုကြည်ရဲ့နှစ်သက်ကူမိန့်ခွန်းနဲ့အတူဒီပေါ်သုံးသက်ချက်တွေကိုမကြာခင်မှနားဆင်ရပါမယ်။တခါငြိမ်းချမ်းရေးအတွက်ကြိုးပမ်းနေတဲ့အချိန်ထဲမှာပဲရခိုင်ပြည်နယ်ဘက်မှာတော့တင်းကြံကာလအတွင်းမှာကိုပဲလက်နက်ကင်တိုက်ပွဲတချို့ဖြစ်ခဲ့တဲ့ဆိုရနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်တဝိုက်ကမြန်မာတွေရဲ့ရိုးရာသကြံပွဲဆင်နွှဲခဲ့ကြတာတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။အခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဲဤသနာကျော်နဲ့ကိုရန်နိုင်တို့ကတလဲကြီးညာပေးကြပါမယ်ရှင်
။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့အီရန်နိုင်ငံဘိုက်ဒန်မြို့တော်မှာရောက်ရှိနေပြီးတော့အီရန်နဲ့ဆီးရီးယားနိုင်ငံတို့က IS Islamic စစ်သွေးကြွတွေကိုဆစ်ဆင်တဲ့နေရာမှာအမေရိကန်ကဘလို့အဖြစ်လှုပ်ဆောင်နိုင်မလဲဆိုတာကိုအီရန်ကောင်ဆောင်တွေအမေရိကန်စစ်တပ်မှုတွေနဲ့ဆွေးနွေးနေပါတယ်။မစ္စတာကာတာကအီရန်နိုင်ငံနဲ့ပတ်သက်လို့သူ့ရဲ့အကြံပြုချက်တွေကိုအမေရိကန်အစိုးရအဖွဲ့ကအတည်ပြုပေးလိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းစနေနေ့ကပဲအာရပ်စော်ဘွားများပြည်ထောင်စုမှသတင်းတောက်တွေကိုပြောသွားပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေဟာလေတဲ့အခြေစိုက်စခန်းတွေကိုအသုံးပြီးတော့ IS တွေကိုလေကြောင်းကတိုက်ခိုက်တာတွေလုပ်တဲ့အပြင်ထောက်လန်းရေးလုပ်ငန်းတွေစစ်ဖက်ဆိုင်ဟာဗျူဟာကျအချက်အလက်စုဆောင်းမှုတွေနဲ့ကင်းထောက်လုပ်ငန်းတွေကိုလည်းလှုပ်ဆောင်နေတာပါ။Eldafra လေတဲ့အခြေဆိုင်စခန်းကတချို့တွေပြောတာဆိုရင်တော့လေချောင်းဆွဲအင်ကိုအမေရိကန်ကတွန်းမြင့်ထားပြီးနောက်6လမှလည်းဆက်ပြီးတော့တွန်းမြင့်သွားမယ်လို့ဆိုပါတယ်။မူဆယ်မျိုးကိုတပုံတွေလက်ထက်ကပြန်သိမ်းယူဖို့စူးစမ်းကြတာနဲ့ပတ်သက်ပြီးတော့လည်းနောက်ဆုံးအခြေအနေကိုမစ္စတာကာတာအီရက်ခီးစဉ်တွင်မှစုံစမ်းခဲ့ပါတယ်။အီရက်တပ်ဖွဲ့တွေကမူဆယ်မျိုးကိုပြန်ပြီးတော့သိမ်းပိုက်ဖို့မတ်လ24ရက်နေ့ကလေးကထိုးစစ်စတင်နေတာဖြစ်ပါတယ်။အီရန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေထပ်တိုးပြီးတော့ချထားဖို့အစဉ်စားနေချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးခုလိုမျိုးတွားရောက်တာပါဒီကနေ့ကာကွယ်ရေးဝန်ကြီးကာတာရဲ့ခီးစဉ်ဟာအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်ပြီးတော့မှအီရန်နိုင်ငံကို၃ချိန်မြောက်ရောက်ရှိတဲ့ခီးစဉ်လည်းဖြစ်ပါတယ်ရှင
်ဆီးရီးယားနိုင်ငံမှာအစိုးရကိုထောက်ခံတဲ့တပ်တွေဘက်ကအပြစ်ခတ်ရစေးရေးသဘောတူညီချက်ကိုချိုးဖောက်ခဲ့တဲ့အပေါ်မှာတုံ့ပြန်တဲ့အနေနဲ့ဆီးရီးယားသဘုံအဖွဲ့တွေစုပြီးတနင်္လာနေ့မှာတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆီးရီးယားသဘုံအဖွဲ့တွေကပြောပါတယ်ဆီးရီးယားပြစ်ခတ်ရစေးရေးသဘောတူညီချက်ကိုပြီးခဲ့တဲ့ February လနောက်ပိုင်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်ကဆန္ဒပြမှုတွေနဲ့အကြမ်းဖက်နှိမ်နှင်းမှုတွေကနေဖြစ်ပေါ်လာခဲ့တဲ့ပြည်တွင်းဆက်ကြောင်လူထောင်နဲ့ချီတေဆုံးခဲ့ပြီးတန်ပေါင်းများစွာထွက်ပြေးခဲ့ကြရတဲ့ဆီးရီးယားနိုင်ငံမှာဒီအပြစ်ခတ်ရစေးရေးသဘောတူညီမှုကြောင့်အကြမ်းဖက်မှုတွေလည်းတိတိကျကျကြာဆင်းသွားခဲ့ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့2လအတွင်းနှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်ဒီအပြစ်ခတ်ရစေးရေးသဘောတူစာချုပ်ကိုချိုးဖောက်ခဲ့တယ်လို့အပြန်အလှန်ဆက်ဆွဲခဲ့ကြပါတယ်။ဆီးရီးယားလွမြောက်ရေးတပ်အပါဝင်သဘုံအဖွဲ့တွေကသူတို့အနေနဲ့အင်အားလုံးရင်းနဲ့တုံ့ပြန်သွားမယ်လို့လည်းပူးရဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းအကြမ်းဖက်မှုတွေတိုးလာခဲ့ပြီးတော့အထူးသဖြင့်လက်ဘုတ်ခိုင်မှာစိုးရတက်တီ IS စစ်သွေးကြွတွေနဲ့သဘုံအဖွဲ့တွေအလုံးထိုက်ပွဲတွေဖြစ်ပွားခဲ့ပါခင်ဗျာ။
ဘရာဇီးလ်နိုင်ငံမှာသမ္မတဂျူမာဟူဆက်ကသူ့ကိုတရားစွဲဆိုရေးလုပ်ငန်းစဉ်စတင်လိုက်တာပေါ်မှာဒီကနေ့တုံ့ပြန်ချက်ပေးဖို့ရှိပါတယ်။သမ္မတဟူဆက်ကိုတရားစွဲမစွဲဆုံးဖြတ်ပေးမယ်အထက်လွှတ်တော်ကိုတင်နိုင်မှုအတွေ့အောက်လွှတ်တော်အမတ်တွေတင်းငရီနေညပိုင်းကမဲခွဲခဲ့ကြပါတယ်။အောက်လွှတ်တော်မှာအမတ်913ဦးကနေတဦးချင်းစီမတ်တက်ရက်ပြီးတော့မိုက်ခရိုဖုန်းကနေသူတို့ရဲ့မဲကိုကြီးညာတော့ကျန်တဲ့သူတွေကထောက်ခံတယ်။တခါတလေမှလည်းရှုံချတဲ့မျိုးစုံနဲ့ဩဘာပေးခဲ့ကြပါတယ်။ဒီလုပ်ငန်းစဉ်စနိုင်အောင်လို့လိုအပ်တဲ့မဲအများစုအရေအတွက်အဖြစ်ထောက်ခံမဲ342မဲရရှိဖို့အတွက်9နာရီကြာမဲပေးခဲ့ကြရပါတယ်။အဲဒီ342မဲရရှိသွားတဲ့အခါမှာတော့ထောက်ခံသူတွေကဝမ်ပန်းတသာဩဘာပေးခဲ့ကြတာပါ။နောက်ဆုံးမဲရလက်ကတော့ထောက်ခံမဲ368မဲနဲ့ကန့်ကွက်မဲ139မဲဖြစ်ပါတယ်။ အဲလိုမျိုးမဲသုံးပုံနှစ်ပုံမဲအများစုရရှိခဲ့လို့လွတ်တော်ပြင်ပမှာစုဝေးနေတဲ့အတိုက်ခံလူအုပ်ကြီးကလည်းတေးဂီတာတွေအကအခုံတွေနဲ့ပျော်ရွှင်အော်ဟစ်အောင်ပွဲခံခဲ့ကြပါတယ်။အဲလူတွေတန်စီယိုချထားတဲ့တစ်ဖက်မှာတော့သမရဟူဆက်ကိုထောက်ခံတဲ့သူလူမနှဲလာတဲ့အုပ်စုကြီးကတချို့ဆိုရင်မျက်ရည်ကျတဲ့အထိစိတ်ထိခိုက်ခံစားတာတွေ့ခဲ့ရပါတယ်ရှင်။
အီကွေဒေါ်နိုင်ငံမှာငရင်ကြောင့်တည်ဆုံးသူအရေအတွက်ဟာထပ်တိုးလာနေပြီးအခုဆိုရင်182ယောက်ရှိသွားပြီဖြစ်ပြီးတော့နောက်ထပ်လည်းသီးသီးသာထပ်တိုးဖို့ရှိတယ်လို့အီကွေဒေါ်သမ္မတရာဖယ်ကိုရီယားကပြောပါတယ်။ဒါအပြင်ငရင်ကြောင့်ဒဏ်ရာရသူဦးရေဟာ2500ကျော်သွားပြီဖြစ်ပါတယ်။စနေနေ့ကငလျင်လှုပ်တဲ့အချိန်မှာအီကွေဒေါ်သမ္မတဟာအီတလီနိုင်ငံကိုရောက်နေတာဖြစ်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်ဖို့အတွက်သူဟာခီးစဉ်ကိုရပ်ပြီးအီကွေဒေါ်နိုင်ငံကိုပြန်ခဲ့ပါတယ်။အသက်ရှင်ကျန်ရသူတွေကိုရှောက်ဖေးဖို့ကဦးစားပေးကိစ္စဖြစ်တယ်လို့သူကငရင်တန်းအစိုးဆုံးခံခဲ့ရတဲ့နေရာတွေကတစ်ခုဖြစ်တဲ့မန်တယ်မြို့မှာပြောခဲ့ပါတယ်။အပျက်စီးတွေအောက်မှာအသက်ရှင်ကျန်ရသူတွေရှိတယ်ဆိုတဲ့သက်တွေထောက်ထားတွေတွေ့နေရတယ်လို့လည်းသူကပြောပါတယ်။ပြင်းအား8.8 magnitude ရှိတဲ့ဒီငရင်ဟာအီကွေဒေါ်နိုင်ငံအမ်ဘာတိုမြို့မှာ1949ခုနှစ်ကလူထောင်နဲ့ချီတည်ဆုံးခဲ့တဲ့ငရင်ပြီးတဲ့နောက်အဆိုးဆုံးကြုံရတဲ့သဘာဝဘေးအန္တရာယ်ဖြစ်တယ်လို့လည်းအီကွေဒေါ်သမ္မတကိုရီယားကပြောပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
FOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ပြည်ရင်းငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဟာလေးလေးနက်နက်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်လာဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနှစ်သက်ကူမိန့်ခွန်းမှာပြောကြားသွားပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်တဲ့နေရာမှာနိုင်ငံအေးချမ်းမှုကိုမထိခိုက်အောင်လို့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဖွဲ့စည်းပုံဥပဒေအခြေခံမှုနံပါတ်4ထဲမှာပါရှိတဲ့နိုင်ငံတော်ရဲ့အချုပ်အခြာအာဏာဟာနိုင်ငံသားများစီကအဆင့်သက်တယ်နိုင်ငံတော်ဝန်လုံးမှာတည်ရှိရဲဆိုတဲ့အချက်အတိုင်းလုံးဝလက်ခံကျင့်သုံးသွားမယ်လို့လည်းဒေါအောင်ဆန်းစုကြည်ကကတိပြုသွားပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အရင်အစိုးရလက်ထက်မှာအပြည့်အဝဆောင်ရွက်ခဲ့တာတွေကိုတံမိုးထားပြီးတော့ပြီးမြောက်တဲ့အထိဆက်ပြီးတော့လုပ်သွားမယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာအမှားခံခဲ့ပါတယ်။မြန်မာနိုင်ငံသားတွေအားလုံးတရားဥပဒေရဲ့ကာကွယ်မှုအောက်မှာလုံလုံခြုံခြုံနေထိုင်နိုင်တာဟာတရားဥပဒေစိုးမိုးရာရဲ့အဓိပ္ပာယ်ဖြစ်လို့တရားဥပဒေစိုးမိုးမှုနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီတဲ့တရားမျှတမှုရှိဖို့လိုအပ်တယ်ဆိုတာကိုလည်းပြောသွားတဲ့အပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်အောင်မြင်ဖို့အတွက်အစိုးရတစ်ခုတည်းလုံးလုံးမရဘဲနဲ့ပြည်သူတွေပါဝင်မှသာအောင်မြင်မှာဖြစ်တယ်။ဒါကြောင့်အားလုံးပါဝင်ဆောင်ရွက်ကြပါလို့တိုက်တွန်းသွားပါတယ်။ဒေါ်ဆန်းစုကြည်ဒီကနေ့နိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းဟာမြန်မာပြည်ကြုံတွေ့နေရတဲ့အကျပ်တဲတွေကိုမိမောင်းထိုးပြတာဖြစ်တယ်လို့မြန်မာနိုင်ငံရဲ့အကဲခဲတချို့ကသုံးသပ်ကြပါတယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်မျက်နှာတပ်ဖွင့်လှစ်ပြီးမြန်မာနဲ့အိန္ဒိယနိုင်ငံတွေကိုတိုက်ခိုက်ဖို့အဖွဲ့ဝင်တွေကအရှိန်မြင့်ကြိုးပမ်းနေတဲ့အကြောင်း IS Islamic အစွန်းရောက်အဖွဲ့ရဲ့ကြေညာချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပယ်ချလိုက်တယ်လို့နိုင်ငံထဲမှာ IS သွေးကြောအဖွဲ့မရှိဘူးလို့လည်းပြောလိုက်ပါတယ်။ IS အဖွဲ့ရဲ့နောက်ဆုံးထုတ် The Big Magazine နဲ့တွေ့ဆုံမိန့်မြန်းခန်းတစ်ခုအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံက IS အဖွဲ့ခေါင်းဆောင်လို့ဆိုတဲ့ Sheikh အဟာနီကဘင်္ဂလားဒေ့ရှ်နိုင်ငံမှာတပ်သားတစ်စုဆောင်မှုမှာမွတ်စလင်အများပြားပူးပေါင်းလာကြတဲ့အတွက်အရှိန်ကောင်းလာနေတဲ့အကြောင်းပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပထဝီဝင်အနေထားကြောင့်ကာလီဖိတ်လှုပ်ရှားမှုနဲ့ကမ္ဘာတဝန်းဂျီဟတ်ဘာသာရေးစစ်ဆင်နွှဲရာမှာမဟာဗျူဟာအရေးပါတယ်လို့လည်းပြောဆိုပါတယ်ဂျီဟတ်ဘာသာရေးစစ်ပွဲအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခိုင်အမာခြေကုပ်ယူနိုင်မယ်ဆိုရင်အိန္ဒိယနိုင်ငံအတွက်မှာပျောက်ကြားစစ်ဆင်နွှဲနိုင်မှာဖြစ်သလိုမြန်မာနိုင်ငံမှာဂျီဟတ်စစ်ပွဲဆင်နွှဲနိုင်မယ်လေကနေ့တစ်ခုဖြစ်နိုင်တယ်လို့လည်းပြောကြားခဲ့ပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကတော့ IS အဖွဲ့ဟာမမမကန်ဝါဒဖြန့်ချီမှုတွေလုပ်နေတာသာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ပြည်ပကနေထုတ်ပြန်ခဲ့တဲ့ IS အဖွဲ့ရဲ့ညင်ညာချက်ကိုကြည့်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်မှာခြေကုပ်ယူနိုင်ဖို့အသေးအံကြိုးပမ်းနေတယ်ဆိုတာကိုပြသရရောက်တယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားဟာ၅ချိန်မြောက်နျူကလ িয়ার စမ်းသပ်မှုပြုလုပ်ဖို့ပြင်ဆင်နေတဲ့အရေးလက္ခဏာတွေတွေ့ရတယ်လို့တောင်ကိုရီးယားသမ္မတကပြောသွားပါတယ်။ဒီနေ့အစောပိုင်းမှာလှုပ်သွားခဲ့တဲ့၄ခုမြောက်နျူကလ িয়ার ဒုံးကျည်စမ်းသပ်ပြစ်လွတ်မှုကြောင့်နိုင်ငံတကာကဒဏ်ခတ်ပိတ်ဆို့မှုပြင်းပြင်းထန်ထန်ပြုလုပ်ထားတဲ့ကြားကပဲမြောက်ကိုရီးယားဟာသူ့ရဲ့ပြည်ရင်းစည်းလုံးရေးကိုတိုးမြင့်ခြင်းလို့အခုလိုမျိုးစမ်းသပ်ပြစ်လွတ်မှုထပ်လုပ်ဖို့ပြင်ဆင်တာလို့တောင်ကိုရီးယားသမ္မတပက်ဂဟေကပြောပါတယ်။ မြောက်ကိုရီးယားကနျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုနဲ့တောင်ကိုရီးယားကစောင့်ကြည့်နေတာမှာမြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার စမ်းသပ်မှုလှုပ်ဆောင်အတွက်ဘို့အတွက်ပြင်ဆင်နေတဲ့အရေးလက္ခဏာတွေတွေ့ရှိခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲပြောသွားပါတယ်။အဲ့ဒီနောက်ထပ်နျူကလ িয়ার လက်နက်စမ်းသပ်မှုကိုလာမယ့်မေလအစောပိုင်းပျုံယဲမြို့တော်မှာကျင်းပမယ့်အာနာယကွန်မြူနတီပါတီရဲ့ညီလာခံမကျင်းပခင်မှာပြုလုပ်နိုင်မွယ်ရှိတယ်လို့သုံးသပ်သူတွေကဆိုပါတယ်။တောင်ကိုရီးယားစစ်တပ်ကိုအထူးသတိအနေထားရှိကြဖို့တောင်ကိုရီးယားသမ္မတပက်ကနေကတနင်္လာနေ့မှာပဲတက်လှမ်းပြီးတော့သတိပေးထားပါတယ်ရှင
်။အစနိုင်ငံတွေအနေနဲ့လာမယ့်2020ခုနှစ်ကျရင်လမ်းတွေပေါ်မှာရေမတော်စမှုတွေကနေထိခိုက်ဒဏ်ရာရသေဆုံးတာတွေကိုထပ်ဝက် short လောက် short ချဖို့ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံဂိုတန်ဘတ်မြို့ကချောမနီးပညာတက်သူကအာရှနိုင်ငံ24နိုင်ငံကိုလေးလာဆန်းစစ်မှုတွေလုပ်ခဲ့ပြီးတော့2015ခုနှစ်လေးလာတွေ့ရှိမှုအရအာရှနိုင်ငံ24နိုင်ငံအတွင်းဝေးပြေးလမ်းတွေပေါ်မှာရင်တိုက်မှုကြောင့်တိဆုံးသူဟာတနစ်ကို9သိန်းခွဲရှိတယ်လို့ဆိုပါတယ်။အသက်30အောက်တိတိဆုံးရတဲ့အကြောင်းရင်းတွေထဲမှာလည်းရင်တိုက်မှုကြောင့်တိဆုံးတာဟာအများဆုံးဖြစ်ပါတယ်။ဒါပြင်ဒဏ်ရာရသူဦးရေတန်း90ရှိပြီးတော့အဲ့ဒီကဆက်နှစ်ရာခိုင်နှုန်းပဲစေယုံတက်ပြီးတော့ကုသနိုင်ခဲ့တယ်လို့ဒီလေးလာတွေ့ရှိမှုကဆိုပါတယ်။ဒီလိုရင်တိုက်မှုတွေကြောင့်ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ800ဘီလီယံလောက်ရှိပြီးတော့ဒါဟာအဲ့ဒီအာရှနိုင်ငံ24နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုတန်ဖိုးရဲ့ 3.6 ရာခိုင်နှုန်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်သက်ကိုကြံပွဲတော်အတွင်းတိဆုံးသူအရေအတွက်ဟာ400ကျော်နဲ့စံချိန်တင်ခဲ့ပြီးတော့ဒါဟာကြံအားလက်ရဲ့ကာလအတွင်းလမ်းတွေပေါ်မှာရင်တိုက်မှုကြောင့်တိဆုံးသူဥယေ30ရာခိုင်နှုန်းတိုးလာခဲ့တာဖြစ်တယ်လို့ထိုင်းနိုင်ငံကပြောပါတယ်။ဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းကတော့အမြန်မောင်းတာကြောင့်နဲ့အရက်သေးစားမူပြီးမောင်းတာတွေကြောင့်ဖြစ်ပြီးတော့ရင်မတော်တဆဖြစ်တဲ့80ရာခိုင်နှုန်းကျော်မှာဆိုင်ကယ်တွေနဲ့တိုက်မိတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကကြီးညာပေးခဲ့ကြတာပါရှင်။သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလဲတင်ပြပေးကြပါရစေ။နိုင်ငံတော်အတိုင်းပေကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့နှစ်သက်မိန့်ခွန်းနဲ့အတူဒီအပေါ်မှာသုံးသက်သူတွေရဲ့အမြင်တွေကိုအရင်ဆုံးတင်ပြပေးသွားပါမယ်။နိုင်ငံတော်အတိုင်းပေကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နှစ်သက်ကူးမိန့်ခွန်းပြောကြားခဲ့တာမှာပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အပြစ်ခတ်ရစဲရေးပြီးမြောက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်ဆိုတာနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ဆက်ဆက်နေတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေလှုပ်ဆောင်သွားဖို့လိုအပ်တယ်ဆိုတာကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ဒေါ်ဆန်းစုကြည်ရဲ့နှစ်သိကူးမိန့်ခွန်းပါဒီပြည်တွင်းငြိမ်းချမ်းရေးအပေါ်နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေကိုတော့ VOA မြန်မာပိုင်းကိုမိုးစောကစူးစီးတင်ပြထားပါရရှင်။
ဟုတ်ကဲ့ဒေါ ን ဆန်းစုကြည်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်ယူပြီးတဲ့နောက်လူထုကိုပြမဆုံးပြောကြားလိုက်တဲ့မိန်ခွန်းမှာရွေးကောက်ပွဲကာလကတင်ပြခဲ့တဲ့မူဝါဒတွေအတိုင်းအစိုးရအသစ်ကဆောင်ရွက်မှာဖြစ်ကြောင်းထပ်လောင်းပြောဆိုလိုက်ပါတယ်။ဒီမူဝါဒတွေထဲမှာအမျိုးသားယဉ်ကျေးစီရေးပြည်ရင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဒီမိုကရေစီစနစ်ရှင်သန်အမြင့်တွယ်အောင်ဆောင်ရွက်ရေးဆိုတာတွေပါဝင်ကြောင်းထည့်သွင်းပြောဆိုပါတယ်။
တရားဥပဒေစိုးမိုးရေးဆိုတာကျမတို့ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအင်တာမအရေးကြီးပါတယ်။တရားဥပဒေစိုးမိုးရေးမရှိဘဲနဲ့ကျမတို့ငြိမ်းချမ်းရေးကိုဆောက်တည်လို့မရပါဘူး။ငြိမ်းချမ်းရေးအကြောင်းပြောနေတဲ့တစ်ချိန်တည်းမှာကျမပြောချင်တာဟာကျမတို့ဟာအရင်အစိုးရရဲ့လူရက်တွေအားလုံးကိုပစ်ပယ်တဲ့စိတ်ဓာတ်မရှိပါဘူး။အကောင်းတွေလုပ်ခဲ့တာကိုကျမတို့တိမှတ်ပြုပါတယ်။ဒီဟာဒီပေါ်မှာဆက်ပြီးတော့ဆောက်တည်သွားပါမယ်။ဒါကြောင့်မလို့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အပြစ်ခတ်ရစဲရေးစတင်ပြီးတော့လုခဲ့တဲ့အတွက်ကျမတို့ဒါကိုအများကြီးတံပိုးထားပါတယ်ဒီအပြစ်ရခရဆဲရေးဟာပြီးမြောက်အောင်လို့အားလုံးပါဝင်သင့်တဲ့အဖွဲ့အစည်းများပါဝင်အောင်လို့ကျမတို့ဆက်ပြီးတော့စ조사ပါမယ
်ပြည်ရင်းငြိမ်းချမ်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးအခုလိုဆက်လက်ပြောဆိုပါတယ
်ငြိမ်းချမ်းရေးညီလာခံများအနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအားလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ဂုဏ်ကပြောတဲ့ကျမတို့ရဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုထူထောင်ရေးနဲ့ဟာအင်တာမလေးလေးနက်နက်ကိုဆက်နွယ်မှုရှိပါတယ်။ဒါကြောင့်ကျမတို့ဟာဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရုံနဲ့လိုအပ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာတကယ်စစ်မှန်တဲ့ Federal ပြည်ထောင်စုတခုကိုပေါက်ဖွာစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေတခုဖြစ်ဖို့လိုပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လူထုကိုမထိခိုက်တဲ့နည်းလမ်းတွေအသုံးပြုသွားမယ်လို့လည်းပြောဆိုပါတယ်။ကချင်ပြည်နယ်ငင်းကြဲရေးတည်ဆောက်မှုမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကဒေါက်တာ Class Samson ကတော့ပြည်တွင်းငင်းကြဲရေးဖော်ဆောင်မှုအပေါ်အခုလိုတုံ့တက်ပါတယ်
။ မနေ့ကဘယ်ဒီနိုင်ငံနာမနမ်ဆိုင်ယာနာမစစ်ကြောင်းတွေဟောလှုပ်ရှားလာတာနဲ့ပြင်းမာမှုတွေပြန်ဖြစ်နေတယ်လို့ကြားရတယ်။ကြားရဆိုတော့နိုင်ငံတော်အကြံပေးပြီးရဲ့ဟိုနိုင်ငံစီကြီးရဲ့ဒီရွေးချက်နဲ့နိုင်စင်နဲ့စစ်သက်သွားနိုင်နေတဲ့နိုင်စင်ကဟိုတစ်ခါတည်းချစ်တော်မလားဆိုတော့ဆွေးကြည့်တာပေါ့နော်။
မြန်မာနိုင်ငံရဲ့လေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့ဒေါ်ဆန်းစုကြည်ရဲ့မိန်ကွန်းဟာမြန်မာပြည်မှာကြုံတွေ့နေရတဲ့အကျက်တဲတွေကိုမိမောင်းထိုးပြထားတယ်လို့ရှုမြင်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ဒါမဲ့အစိုးရဖြစ်တဲ့တန်းအတွင်းမှာအကက်ခဲတွေအကျက်တဲတွေစိန်ခေါ်မှုတွေကတော့အများကြီးပဲကျွန်တော်ကတော့ကြုံရမယ်လို့မြင်တယ်။အဲ့တော့လက်ရှိအခြေအနေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့လမ်းပြမြေပုံအစ်စ်တစ်ခုကိုရေးဆွဲနိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်တယ်။အဖြစ်နိုင်မယ်ဆိုရင်တော့အစိုးရအဖွဲ့အနေနဲ့တစ်ဖက်သက်အဖြစ်ကရစေးရေးကိုပေါ်ဆောင်နိုင်မှုအဲ့ဒီလိုတစ်ဖက်သက်အဖြစ်ကရစေးရေးပေါ်ဆောင်ပြီးတော့တိုင်းမလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်နိုင်မှုအဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေနဲ့လွတ်တော်တွင်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဆွေးနွေးမှုတွေနဲ့ကိုအပြန်အလှန်ချိတ်ဆက်ပြီးတော့ပုံဖော်နိုင်မဲ့နိုင်ငံရေးလမ်းပြမြေပုံတစ်တခုအဲ့ဒါကိုမဖြစ်မနေပေါ်ဆောင်မှုလိုအပ်တယ်လို့မြင်ပါတယ်
။ဒေါ်ဆန်းစုကြည်ရဲ့မိန်ကွန်းမှာအစိုးရအသစ်အနေနဲ့အတွေ့အကြုံရှိပြီးနိုင်ငံကိုအကျိုးပြုမဲ့သူဘယ်သူကိုမဆိုအစိုးရအသစ်နဲ့လက်တွဲဆောင်ရွက်ဖို့ကိုလည်းဖိတ်ခေါ်ခဲ့တယ်လို့1948ခုနှစ်ကဗိုလ်ချုပ်အောင်ဆန်းပြောဆိုခဲ့တယ်လို့ပြည်သူပြည်သားတွေအပေါ်မြစ်တာထားပြီးနိုင်ငံအပေါ်တစ္ဆာရှိစွာနဲ့အုပ်ချုပ်မယ်လို့လည်းကတိပြုပြောကြားထားပါတယ်။
ဒါကတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နှစ်သိမ့်ခွန်းမိန့်ခွန်းနဲ့ဒီဘော၃၀ချက်တွေကိုကိုမိုးစောကစူးစီးတင်ပြခဲ့တာပါအခုတခါဒီရခိုင်ပြည်နယ်ဘက်မှာပြီးခဲ့တဲ့တကြံကာလအတွင်းမှာကိုပဲတိုက်ပွဲတချို့ဖြစ်ခဲ့တယ်ဆိုတာကိုလည်းတင်ပြပေးချင်ပါတယ်မြန်မာအစိုးရနဲ့ NCA အဖြစ်ရဲ့စာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ဒီရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားမှာပြီးခဲ့တဲ့တကြံအတက်ရက်နေ့တုန်းကရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ဒေသခံပြည်သူတွေစိုးရိမ်ထိတ်လန့်နေကြပါတယ်နိုင်ငံတော်သမ္မတရေလူငင်းချမ်းသာကွင်းနဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးခဲ့တာမှာရခိုင်တပ်မတော်နဲ့ဆက်ဆက်ပြီးဖမ်းဆီးခံထားသူ၄ယောက်ပြန်လည်လွတ်မြောက်ခဲ့တာကိုကြိုဆိုပေမဲ့လို့ငင်းငယ်ကြီးနဲ့ပတ်သက်လို့တော့လောလောဆယ်ခြေနဲ့လောက်တဲ့အစီအစဉ်ချမှတ်လုပ်ဆောင်တာမရှိသေးဘူးဆိုပြီးတော့ရခိုင်တပ်မတော်ကပြောပါတယ်ဒီကြောင့် VOA ထိုင်းခြေဆိုင်သတင်းတော်ကိုနိုင်ကိုအင်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါတကြံကာလနှစ်ကူးပြောင်းအချိန်မှာရခိုင်ပြည်နယ်အတွင်းမှာတော့ဒေသအတွင်းလှုပ်ရှားနေတဲ့ရခိုင်တပ်မတော် AA အမှတ်နှစ်စစ်တေသတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်ရတိတောင်နဲ့ကြောက်တော်မြို့နယ်တွင်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာကတော့2020မှာဖြစ်တာဒီနေရာကတော့အဲ့ဒီရတိတောင်မြို့နယ်ကအဲ့ဒီနော်ရမတောင်ဘက်မှာဖြစ်တာတစ်ကြိမ်ရဲ့မြေလီပိုင်းမှာထားပြီးတော့ပုံသားကျောင်းမြို့နယ်နဲ့ကြောက်တော်မြို့နယ်အစအဲ့ဒီမှာဒီနတ်တရေဆိုတဲ့ဇာနမှာတစ်ခုဖြစ်တယ်နတ်တရေဇာနမှာဖြစ်တဲ့တိုက်ပွဲမှာတော့ဒီမြမတပ်မတော်ကနေဒီခလာယာနှစ်သုံးနှစ်ဖြစ်တဲ့ခြေဆိုင်အဲ့ဒီကသူတိုက်ရင်မှုဗိုလ်မှူးမျိုးမင်းခွန်အဲ့မှာကြားတော့တယ်နောက်ပြီးတော့တခြားအရာရှိစစ်တီတွေပေါ့လေအဲ့မှာသူတို့ဘက်ကအကျဆုံးများတော့တယ်ဟောကျွန်တော်တို့ဘက်ကတော့တက်ရမဟုတ်ဘူးသူတို့ကနေကျွန်တော်တို့ရှိတဲ့နေရာကိုထိုးဖောက်ပြီးတော့အဒါအပြင်ဝင်ရောက်လာတော့အဲ့မှာဖြစ်သိမှုကဖြစ်တာ
ရခိုင်ပြည်နယ်ဘုံနှွန်းမြို့နယ်နဲ့ရသိတာမြို့နယ်အစလောရမတောင်တန်းကအောမရတောင်တန်းနဲ့ဘုံနှွန်းမြို့နယ်ကြောက်တော်မြို့နယ်အစရူချောင်းအထက်နတ်တရေကျေးရွာနီးနှစ်နေရာတိုက်ပွဲဖြစ်ပွားခဲ့တာပါဧပြီလ16ရက်နေ့ကဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲမှာမြန်မာတပ်မတော်ဘက်ကအရာရှိကြီးတွေပါဝင်ထိခိုက်မှုအများကြီးရတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုခဲ့ပေမဲ့တီးခြားအတည်ပြုချက်တော့မရရှိခဲ့ပါဘူးနှစ်ဆန်းတရက်နေ့ထိတော့မြန်မာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေစေလို့လဲခိုင်တုကကဆိုပါတယ်ဒီတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်ကနေသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးအခုလိုနှစ်ဖက်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကြမ်းမှာကြောက်လန့်မှုတွေရှိနေတယ်လို့ကြောက်တော်မြို့နယ်ဒေသခံဦးစော်ဝင်းကပြောပါတယ်ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ဟာ2014ခုနှစ်မတ်လနဲ့ဧပြီလကတည်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီး2016ခုနှစ်ဇန်နဝါရီလဇန်ပိုင်းမှာဒေသတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်တန်တရာကျေးရွာနဲ့ကြောက်တော်မြို့နယ်ဘာဤကျေးရွာသား300ကျော်ဟာနေရပ်ကိုဆုတ်ခွာပြီးတော့မြောက်ဦးမြို့နယ်ကကြည်ယာပြင်စေရီတောင်ကြောက်တော်မြို့နယ်ကရွာမပြင်ကျေးရွာတွေမှာစစ်ပြေးထုတ်ခတ်တဲ့အဖြစ်ခုလုံနေကြရပါတယ်ဒီစစ်ပြေးတွေကိုယာယီနေအိမ်တွေဆက်လုပ်ပေးတာပြီးကုညီဆောက်ရှောက်ထားရစေလို့ကြောက်တော်မြို့နယ်ဒေသခံဥစော်ဝင်းကခုလိုပြောပါတယ
်သူတို့ကဓမ္မပြင်ရွာစဉ်ဘေးမှာတင့်အေးနဲ့ဆောက်ပြီးတော့ချထားတယ်ကျွန်တော်တို့မကြောက်ဘူးကြာပေါ်ပြီးကုညီဖြစ်ပါတယ်သူတို့နေရက်ကိုပြင်လို့မရတော့ဘူးလေပြင်မခိုင်းတော့ဘူးသူတို့ကလည်းဆုတ်ရှုတ်လာတော့မပြောနဲ့တော့သူတို့တွေပြောလဲတော်တော်လေးကိုအချိန်ကြီးဆုတ်နေ
မြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲပြီးအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပြည်ကရက်စဲရေးငင်းချမ်းရေးလုပ်ငန်းစဉ်ပိုင်းတွေမှာကြေကြေပြန့်ပြန့်လှုပ်ဆောင်လာနိုင်လိမ့်မယ်လို့တိုင်းရင်းသားဖွဲ့တွေကမျှော်လင့်နေကြတာပါ။မနေ့ကလည်းနိုင်ငံတော်တမ္ပရာဦးထင်ကျော်ရဲ့အမိန့်နဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးခဲ့ရမှာရခိုင်တပ်မတော်နဲ့ဆက်ဆက်ပြီးအဖမ်းဆီးခံရသူ၄ဦးလည်းလွတ်မြောက်လာခဲ့ပါတယ်။နိုင်ငံတော်တမရရဲ့လူငင်းချမ်းနှခွေလှုပ်ဆောင်ချက်ပေါ်မှာတော့ရခိုင်တမရုံအနေနဲ့ထောက်ခံကြိုဆိုတယ်လို့ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ်ရခိုင်တမရုံဟာ KNU ကချင်းလွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်တွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့မြန်မာတမရုံနဲ့လည်းစီရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်တွင်းငင်းချမ်းနိုင်ဖို့အတွက်ရခိုင်တမရုံအနေနဲ့လက်နက်စွန့်လွှတ်ဖို့ပြည်နယ်အစိုးရကနေဖေဖော်ဝါရီလ9ရက်နေ့မှာကမ်းလှမ်းခဲ့ပေမဲ့ရခိုင်တမရုံဘက်ကနေလက်မခံခဲ့ပါဘူးရခိုင်တမရော AA ဟာမြန်မာစိုးရဖွဲ့ကနေ NCA ခေါ်ဒီပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးသွဖို့လက်မခံသေးတဲ့အဖွဲ့တစ်ခုဖြစ်နေတယ်လို့တိုင်းဒေသလက်နက်ကိုင်ဖွဲ့ UNSC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီထိုင်းချိန်ဆိုင်သတင်းတော်ကိုနိုင်ကုန်းအိမ်တင်ပြပေးသွားခဲ့တာပါရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတချို့ပြန်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးကြားခဲ့ရတာပါအခုကတော့ဒီမနက်ဖြန်အင်္ဂါနေ့ညတိုင်းရိုက်လီလာအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းကျွတ်တော်ရရှင်တွေကိုကြိုတင်အသိပေးချင်ပါတယ်ရှင
်ရှင်ပါခင်ဗျာရင်းဆိုးရည်အဆက်ဆက်လက်ထက်မှာရေရကျအမျိုးမျိုးနဲ့တာမန်အရသားတွေကအစတက်ကြွလှုပ်ရှားသူတွေအစုံအေးအေးဖန်းစည်းခံပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်အခုခါဒီမိုကရေစီရဲ့ပြည်ပြောင်းပြောင်းလဲမှုတွေလှုပ်ဖို့ကတိပြုထားတဲ့ NLD အစိုးရလက်ထက်မှာရောအကျဉ်းနှချက်တွေကိုဆန္ဒပြဖော်ထုတ်ကြအောင်ပါပါလားထုတ်ဖော်တင်တယ်လို့ရောယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်နေနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ဒါရိုက်လီလိုက်အစီအစဉ်ကကျေးဇူးပါတယ်ခင်ဗျာ
။သောရရှင်တွေချိန်ပြီးဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ View American တန်ရဲ့တနင်္လာနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရစေ။အခုဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်တဝိုက်ကမြန်မာပြည်တကြံပွဲတော်ဘလို့ဆင်နွှဲခဲ့ကြတယ်လဲဆိုတာကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာတကြံကာလပြီးဆုံးသွားပြီဆိုပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာတွေကတော့အမိမြေအလွမ်းပြေတကြံပွဲတွေကိုပြီးခဲ့တဲ့စနေတနင်္ဂနွေရက်တွေကဝါရှင်တန် DC မြို့တော်တဝိုက်မှာကျင်းပခဲ့ကြတယ်လို့နှစ်သစ်မှာမြန်မာနိုင်ငံသားတွေငြိမ်းချမ်းတဲ့အပြောင်းအလဲတွေရရှိစေဖို့လဲဆုတောင်းပေးခဲ့ကြပါတယ်။ဝါရှင်တန်မြို့တော်တဝိုက်ကမြန်မာပြည်ရဲ့တကြံပွဲအကြောင်းကိုတော့ကိုညာဝင်းအောင်ကတင်ပြထားပါရဲ့ရှင်။
ဒီပါရောက်မြန်မာနိုင်ငံသားတွေကတော့ရိုးရအတာတကြံအထိမ့်မှန်ပွဲတွေကိုမိမိတို့ရောက်နေတဲ့နိုင်ငံတွေမှာနှင်းစင်ဆိုသလိုကျင်းပလေးရှိပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်အထူးသဖြင့်တော့ဝါရှင်တန် DC မြို့တော်တဝိုက်နဲ့နယူးယောက်ကယ်လီဖိုးနီးယား Four Winds မြို့အင်ဒီယားနားစတဲ့ပြည်နယ်တွေမှာရှိတဲ့မြန်မာတွေကမိမိတို့ဒေသရဲ့ရာသီဥတုပူနွေးတဲ့အခြေအနေတွေပေါ်မူတည်ပြီးမိသားစုအားလုံးစုံနိုင်တဲ့အားလက်ရက်မှာတကြံပွဲကိုကျင်းပတတ်ကြပါတယ်။အမေရိကန်အရှိတ်အဝါချမ်းWashington DC, Maryland နဲ့ Virginia ပြည်နယ်၃ခုကမြန်မာအတိုင်းဝိုင်းတွေစုံလေ့ရှိတဲ့ Maryland ပြည်နယ် Silver Spring ကမင်္ဂလာရမဘုန်းတော်ကြီးကျောင်းမှာတော့အတာတကြံပွဲကိုတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။အပရိသတ်400နီးပါးလာရောက်တဲ့ဒီပွဲကိုဇတုတီတာအကျွေးမွေးတွေစုံနေအောင်လှူဒန်းအခမ်းအနားနဲ့အပြင်မြန်မာရိုးရအကရီနဲ့လည်းဖြိုးပြေးခဲ့ကြပါတယ်။ဥယျင်ထွေးဟာမင်္ဂလာရမကျောင်းတကြံပွဲတော်ကျင်းပရေးကောမဒီဝင်တဦးဖြစ်ပါတယ
်။ကျွန်တော်တို့မြန်မာရိုးရအမွေနဲ့ကိုကျွန်တော်ထိန်းသိမ်းဆောက်ရှောက်တဲ့သဘောရဲ့နောက်တစ်ခုကနှစ်စဉ်တစ်နိုင်ဗမာပြည်မှာလုပ်ခဲ့တဲ့ဒကြံမှာကျွန်တော်တို့ပါဝင်ဆင်နွှဲမရဘူးဒါပေမဲ့ကျွန်တော်တို့အဝေးရောက်တဲ့မြန်မာမိသားစုတွေစုပေါင်းပြီးတော့ဒီဒကြံပွဲကိုအလွမ်းပြေပေါ့ဗျာမြန်မာရိုးရလည်းမပြောင်းအောင်မြန်မာတရုတ်ပြက်မှုတွေမပါတဲ့ကျွန်တော်ယဉ်ကျေးတဲ့ရိုးရဒကြံဖြစ်အောင်ဆိုပြီးကျွန်တော်ဒီပွဲလေးကိုကျွန်တော်တို့ဥဆောင်ပြီးလုပ်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့ရဲ့ရိုးရအမွေနဲ့ကျွန်တော်တို့ပျောက်ပြက်သွားမှာမဟုတ်ဘူးဆက်လက်ထိန်းသိမ်းနေနေတဲ့နှစ်စဉ်တစ်တိုင်းဒကြံပွဲရောက်တိုင်းရောက်တိုင်းပျော်ပျော်ရွှင်ရွှင်နဲ့ဒကြံဆင်နွှဲမယ်ဆိုတာကိုလည်းကျွန်တော်ပြောပြခြင်းပါတယ်ခင်ဗျ
မြန်မာနှစ်တကူပွဲတော်ကိုလာရောက်သူအမေရိကန်အမျိုးသမီး Miss Andrea ရဲ့ခံစားချက်ကတော
့ I really enjoyed it it's a lot of really good food
ဒီပွဲလာရတာကျွန်မတကယ့်ကိုပြောပါတယ်အစားအသောက်တွေကလည်းအစုံပဲအရန်လည်းစားကောင်းတယ်ပြုံးပျော်ရေမောနေကြသူတွေ နောက်မိသားစုတွေကိုတွေ့ရတော့ကျမသိပ်ပျော်မိပါတယ်။ကျမအိနီနာချင်းတယောက်ကဖိလို့ဒီပွဲကိုပထမဆုံးအချိန်ရောက်လာခဲ့တာပါ။အ
မေရိကန်နဲ့ဂျပန်ကျောင်းသူကျောင်းသားတွေကလည်းတကြံတချင်းအကနဲ့ဖျော်ဖြေခဲ့ကြပါတယ်။သူတို့ကဘင်ဂျမင်ပက်တစ်ကတကြံပွဲတော်ခန်းစားမှုနဲ့ပတ်သက်လို့
I spent 2 weeks in Myanmar last year
မနေ့တုန်းကမြန်မာနိုင်ငံကိုနှစ်ပတ်ကြာကျွန်တော်သွားလည်ခဲ့ဘူးပါတယ်အခုဒီပွဲကိုလာတော့မြန်မာပြည်ကိုပြန်ရောက်သွားသလိုပါပဲအတော်စိတ်လှုပ်ရှားမိပါတယ်မြန်မာပြည်ကတကြံပွဲတော်ကိုတော့ကျွန်တော်မကြုံဘူးသေးပါဘူ
းမင်္ဂလာရမအကြောင်းဂောပကအမှုဆောင်တူဖြစ်တဲ့ဒေါ်မာဆူးကတော့နှစ်သစ်မင်္ဂလာအတွက်ဆုမွန်ကောင်းတောင်းလိုက်ပါတယ
်ကျမတို့တိုင်းပြည်ကအခုဆိုလို့ရှိရင်ပုံမလင်းလင်းနဲ့ဖြစ်ပြီးတော့အပြောင်းအလဲကောင်းကောင်းတွေတွေ့ရပါတယ်။အဲဒါကြောင့်ကျမကလည်းဒီဟိုဒီအစ်စ်ဒီနှစ်တစ်ကအရန်ထူပါတယ်လို့ထင်ပါတယ်။အဲ့တော့အားလုံးကဘာသူကဘာသားအားလုံးနဲ့မြန်မာပြည်လူတွေအားလုံးကျမ်းမာချမ်းသာပြီးတော့ဒီတဲ့ကျမတို့တိုင်းပြည်ဖြံ့ဖြိုးအောင်ကျမဆုတောင်းပေးပါတယ်ရှင်
။အလားတူပဲမေရီလန်းပြည်နယ်ကတပြေးညိုမြန်မာစာကျောင်းမှာလည်း၅ချိန်မြောက်အတာတကြံအထိမ့်မှပွဲကိုစနေနေ့ကကျင်းပခဲ့ပြီးအကျွေးအမွေးအကခုန်နေနဲ့ဖျော်ဖြေခဲ့ပါတယ်။တကြံပွဲကျင်းပဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့တပြေးညိုကျောင်းအုပ်ဒေါ်မင်းငင်းရှင်းပြတာက
ကျမတို့အဓိကကတကြံဘာဖြစ်လို့လုပ်ရသလဲ။တကြံဆိုတာဘယ်လိုမျိုးလဲ။တကြံကိုဘယ်လိုတွေကစားကြတယ်လဲ။ဆိုတာကိုကလေးတို့သိစေချင်တယ်။အဲ့တော့သူတို့ကိုယ်တိုင်လည်းပျော်လို့ရတဲ့ပွဲမျိုးဖြစ်တယ်။ပြီးတော့သူတို့မပျော်ခင်လေးမှာကျမက presentation လေးလုပ်တာပေါ့နော်။ကျမဗီဒီယိုကလစ်လိုမျိုးလေးလုပ်လိုက်တယ်။လုပ်လိုက်ပြီးတော့မှအဲ့ထဲမှာမန္တလေးမှာတော့တကြံဘယ်လိုကြလဲ။ရန်ကုန်မှာတကြံဘယ်လိုကြလဲ။ညံစမ်းမေးခွန်းလိုမျိုး။ဟာဒါဘာလုပ်တာလဲ။ဘယ်သူသိလဲ။အဲ့လိုမျိုးလေးနဲ့ကလေးတွေကဖြေတဲ့အခါကျတော့သူတို့ပို့ပြီးတော့တကြံနဲ့ပတ်သက်လို့မှတ်မိမယ်။အနည်းဆုံးတော့ကိုယ်ယဉ်ကျေးမှုကိုသူတို့တဲတဲဝဝင်လေးတည်တယ်ပေါ့
။တပြေးညိုမြန်မာစာကျောင်းမှာကျင်းပတဲ့တကြံပွဲကိုတော့ဆရာဆရာမကျောင်းသူကျောင်းသားတွေနဲ့မိဘတွေပါလူ200နီးပါးလာရောက်ခဲ့တာတွေ့ရပါတယ်ခင်ဗျာ
။ဒါတော့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ဒဝိုက်ကမြန်မာတွေကျင်းပကြတဲ့ရိုးရာတကြံပွဲတွေအကြောင်းကိုကိုညာဝင်းအောင်ကစူးစီးတင်ပြပေးခဲ့တာပါရှင်။ VOA ရဲ့တင်လာတဲ့ညနေခင်းစီစဉ်တွေကိုနားဆင်နေရတာပါ။ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9:00ကနေ 9:00 ခွဲမှာတော့ VOA ရဲ့ဒီTV သတင်းလွှာအစီအစဉ်ကိုလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရစေ။ Asia Set 7ဂျူရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါရဲ့ရှင်။ခုကျမတို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမအေးသနာကျော်ကတလဲကြင်ညာပေးပါဦးမယ်ရှင်။
American ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့ Iran နိုင်ငံ Baghdad မြို့တော်မှာရောက်ရှိနေပြီးတော့ Iran နဲ့ Syria နိုင်ငံတို့က IS Islamic စစ်သွေးကြွတွေကိုစစ်ဆင်တဲ့နေရာမှာ American ကဘယ်လိုအဖြေလှုပ်ဆောင်နိုင်မလဲဆိုတာကို Iran ခေါင်းဆောင်တွေ American စစ်တပ်မှုတွေနဲ့ဆွေးနွေးနေပါတယ် Mr. Carter က Iran နိုင်ငံနဲ့ပတ်သက်ပြီးတော့သူ့ရဲ့အကြံပြုချက်တွေကို American အစိုးရအဖွဲ့ကအတည်ပြုပေးလိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းစနေနေ့ကပဲပြောကြားသွားခဲ့ပါတယ်အီကွေဒေါ်နိုင်ငံမှာငရင်ကြောင့်တည်ဆုံးသူအရေအတွက်ထပ်တိုးလာနေပြီးတော့အခုဆိုရင်282ယောက်ရှိသွားပြီဖြစ်ပါတယ်။နောက်ထပ်လည်းတိတိတတ်တာတည်ဆုံးသူအရေထပ်တိုးသွားဖို့ရှိတယ်လို့အီကွေဒေါ်သမ္မတကပြောသွားပါတယ်။ဒါ့အပြင်အဲ့ဒီငရင်တန်ကြောင့်ဒဏ်ရာရသူအရေက2500ကျော်သွားပြီဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဟာလေးလေးနက်နက်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်လာဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနှစ်သက်ကူမိကူမှပြောကြားသွားပါတယ်။မြန်မာနိုင်ငံသားတွေအားလုံးတရားဥပဒေရဲ့ကာကွယ်မှုအောက်မှာလုံလုံခြုံခြုံနေထိုင်နိုင်တာဟာတရားဥပဒေစိုးမိုးတာရဲ့အဓိပ္ပာယ်ဖြစ်လို့တရားဥပဒေစိုးမိုးမှုနိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီတဲ့တရားမျှတမှုရှိဖို့လိုအပ်တယ်ဆိုတာကိုလည်းပြောကြားသွားခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ဒီကနေ့နိုင်ငံမှာပြောကြားတဲ့မိန့်ခွန်းဟာမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အချက်အသေးတွေကိုမိမောင်းထုတ်ပြတာဖြစ်တယ်လို့နိုင်ငံရေးအကြီးအကဲတချို့ကသုံးသပ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ်စ်မျက်နှာတွေဖွင့်လှစ်ပြီးတော့မြန်မာနဲ့အိန္ဒိယနိုင်ငံတို့ကိုတိုက်ခိုက်ဖို့အဖွဲ့တွေကအချိန်မြင့်ကြိုးပမ်းနေတဲ့အကြောင်း IS Islamic အစွန်းရောက်အဖွဲ့ရဲ့ကြေညာချက်ကိုဘင်္ဂလားဒေ့ရှ်အစိုးရကပယ်ချသွားပါတယ်ရှင်
။သတင်းချင်းချုပ်ကိုမေးသနာကြောင့်ကြေညာခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်။ကျွန်မခင်ပြထွေးပါရှင်။View America တိုင်းရဲ့တင်းနယ်လာနေညနေခင်းစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီထိတိုင်းဒိုမီတာ19 kHz 1953ည၊လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေအတန်လွှင့်နေတာပါ။သတို့ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.